အင်ဒိုနီးရှားမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါကာကွယ်ရေးချမှတ်ထားတဲ့စည်းမျဉ်းတွေချိုးဖောက်ဖို့လူမှုကိုသွေးထိုးတယ်လို့စွပ်စွဲခံထားရတဲ့မွတ်စလင်ဘာသာရေးဆရာရီဇီရှီဟက်ကစနေနေ့မှာရဲတပ်ဖွဲ့ထံအဖမ်းခံပါတယ်။စင်ခေါ်မှုကိုအချိန်ငယ်ပြက်ကွက်နေမဲ့ဆိုရင်လာဖမ်းမယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကသတိပေးလိုက်ပြီးနောက်နေ့မှာအစ္စလာမ်ရဲ့ကာကွယ်သူများတပ်ဦးရဲ့ခေါင်းဆောင်ရီဇီရှီဟက်ကမြို့တော်ဂျကာတာရဲဌာနချုပ်မှလာအဖမ်းခံတာဖြစ်ပါတယ
်။
အဖမ်းခံရမယ့်အရေးကြောင့်ထွက်ပြေးတာမျိုးပေါ်အောင်တာမျိုးဘယ်တော့မှမလုပ်ဘူးလို့မွတ်စလင်ဘာသာရေးဆရာရီဇီရှီဟက်ကသတင်းတောက်တီကိုပြောပါတယ်။အမှုအခြေအနေကိုတော့သူရှိနေကအခအားလျော်စွာအသိပေးမယ်လို့လည်းပြောဆိုခဲ့တာပါ။အစောပိုင်းမှာရဲကဖုံးနဲ့ဆက်သွယ်ရမှာဘာကြောင့်မဖြေခဲ့တယ်လို့သတင်းထောက်ကမေးရမှာတော့သူဟာအခါအားလျော်စွာခီးသွားနေရလို့ဖြေခဲ့ပါတယ်။ဘာသာရေးဆရာ receive ဟာ COVID-19 ပြန့်နှံ့မှုကာကွယ်ရေးချမှတ်ထားတဲ့စည်းမျဉ်းတွေကိုလစ်လျူရှုပြီးတမန်တော်မိုဟာမက်မွေးနေ့အထိတ်မှအခမ်းအနားနောက်သမီးဖြစ်သူရဲ့မင်္ဂလာဆောင်တို့ကိုကျင့်ပခဲ့ပြီးသူ့ရဲ့နောက်လိုက်ထောက်နဲ့ချီပါဝင်ခဲ့တယ်လို့တောက်ကြံနေမှာဂျကာတာရဲတပ်ဖွဲ့ကသတင်းစာရှင်းလင်းခဲ့ပါတယ်။တကယ်လို့ဒီစီးမြင့်တွေကိုချိုးဖောက်ဖို့လူတွေကိုသွေးထိုးလှုံ့ဆော်မှုပြစ်မှုထင်ရှားရင်တော့ထောင်ဒဏ်6နှစ်နဲ့အထက်ကျခံရနိုင်တယ်လို့လည်းပြောဆိုထားပါတယ်။နိုင်ငံကိုပြန်ရောက်ပြီးသတင်းတပတ်အတွင်းမှာပဲမြို့တော်ဂျကာတာနဲ့အနောက်ဂျာဗာမှာလူစုလူဝေးအခမ်းအနားတွေလုပ်ခဲ့တာပါ။COVID-19 စီးကံတွေကိုချိုးဖောက်စေမှုဆွဲချက်တင်ထားတဲ့အမှုမှာတော့ဂျကာတာအုပ်ချုပ်ရေးမှုနဲ့အနောက်ဂျာဗာအုပ်ချုပ်ရေးမှုတို့ကတက်တဲ့အဖြစ်ထွက်ဆိုကြပြီးဖြစ်ပါတယ်။